ဟုတ်ကဲ့ဒေါက်တာဒေါက်ခေသနာမြင့်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီမျက်စိကွယ်တာတွေအဖြစ်များနေတယ်မျက်စိရောဂါတွေလည်းဒီမလိုအပ်ဘဲနဲ့ပိုဆိုးကုန်ကြရတယ်ပေါ့နော်ဒီနေရာမှာမှားရွေးနေတဲ့အယူဆတွေရှိတယ်လို့ကျွန်တော်တို့ဆွေးနွေးခဲ့ကြရတယ်ပေါ့နော်အဲ့မှာမှာအဓိက3ချက်ပထမကတော့ဒီ steroid မျက်စင်းစေးတွေကိုလွယ်မှားစွာသုံးမိတာဒုတိယပြဿနာကတော့ဒီကလေးငယ်တွေမှာမျက်မှတ်လိုအပ်လာတဲ့အချိန်မှာအချိန်မီမိဘတွေကမတက်ပေးတာနောက်တတိယချက်ကတော့ဒီမတော်တဆဖြစ်တာတွေလည်းကမှအဆိုးဆုံးဖြစ်တဲ့ကလေးငယ်တွေကစားရင်းနဲ့မျက်စိတွေကိုထိုးဝင်တဲ့ပြဿနာပေါ့အဲ့တော့ပထမပြဿနာဖြစ်တဲ့ steroid မျက်စင်းစေးကိုကျွန်တော်တို့ပြောပြီးသွားပြီဖြစ်တဲ့အတွက်ဒုတိယပြဿနာဖြစ်တဲ့ကလေးငယ်တွေမှာအချိန်မီမျက်မှတ်တက်ဖို့လိုတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိဆံမကြီးအရေးပါလဲဆိုတာလည်းဆက်ရှင်းပြပေးပါလား
ကလေးတွေမှာလိုအပ်တဲ့အချိန်မှာမျက်မှတ်ကိုမတက်လိုက်ရလို့ရှိရင်ဇလုံးလေးတွေက medical cancer to apply ပြီးတော့စာမန်လူမျက်စု lady eye လို့ခေါ်တဲ့ဇလုံးကျင်းသွားတဲ့ရောဂါဖြစ်တတ်ပါတယ်သူတို့မျိုးလုံးတွေကမျက်မှောက်တက်မှကြီးကြီးလေးလေးမြင်ရတာလေအဲ့တော့ခလေးလေးကလိုအပ်တဲ့အချိန်မှာမတက်ခဲ့လို့ရှိရင်သူ့ရဲ့အုံနောက်ကလည်းကြီးကြီးလေးနဲ့ပုံလေးကိုမမှတ်တော့ဘဲနဲ့နောက်အသက်ကြီးမှတက်ခဲ့တော့များလဲဘလို့ပဲပါဝါလေးဖြစ်ဖြစ်မမြင်ရတာမျိုးဖြစ်တတ်ပါအမီးပါရီအနေနဲ့ငငယ်ရွယ်နဲ့မျက်မှန်တက်ရရင်တက်လုံးတက်နေရမယ်။မျက်မှန်ချော့ရတော့မှမဟုတ်ဘူး။မတက်သေးချင်ဘူးဆိုတဲ့အယူအဆကမှားနေနေတယ်
။ဟုတ်ကဲ့ဆရာမ။ဘလို့အချိန်မှာအခုလိုမျက်မှန်တက်တဲ့လဲ
။အဓိကတော့ကျောင်းမနေခင်အရွယ်မှာအသက်၄နှစ်နဲ့၅နှစ်အရွယ်တော့မှစပြီးတော့တေချာမျက်မှန်ကိုဆန့်တက်တယ်မှာ။အဲ့ချိန်ကမျက်မှန်ပါဝါလိုတယ်ဆိုလို့ရှိရင်ဆက်ပြီးတော့တက်တယ်မှာ။ဟု
တ်ကဲ့ဆရာမ။
နောက်တစ်ချက်ကတော့ကလေးငယ်တွေကိုမျက်မှန်မတက်တဲ့နဲ့စီးနဲ့စားလို့ရမလားဆိုရဲအမီးမျိုးတွေကိုဒီပေါက်ခဏခဏမေးတတ်ပါတယ်အဲကြောင့်မလို့စီးစားလို့လည်းမရပါဘူးမျက်စင်းစည်းတွေထက်လို့ဒီမျက်မှန်တက်တဲ့ပေါက်ဟာပြုတ်သွားမှလည်းမဟုတ်ပါဘူးနောက်ကလေးငယ်တွေကသူတို့ကြီးထွားလာတဲ့အမြညလုံးရဲ့ပေါက်ဟာလည်းလိုက်ကြီးပြောင်းလဲနေမှာဖြစ်ပါတယ်အဲကြောင့်မလို့ကလေးတွေကိုအနည်းဆုံးတော့6လနဲ့9လတစ်ချိန်မျက်မှန်ဆန်းတက်တယ
်ဟုတ်ကဲ့ဆရာမအခုလို့ဒီမျက်စိမှုန်ခဲ့ရခြင်းအကြောင်းရင်းရောဘာကြောင့်အဓိကဖြစ်ရလဲဆရာမကလေးငယ်တွေမှာ
အဓိက၃မျိုးရှိပါတယ်ပထမစာမန်လူတွေကအဝေးမုံလို့ပြောပြောနေကြတယ်မျက်လုံးဟာစာမန်ထက်ပိုပိုရှည်လျားပြီးတော့မှန်ဘလူးအခွက်ကိုတတ်ရတယ်မိုက်ယိုပီးယားလို့ခေါ်တဲ့မျက်စိမှုန်ခြင်းတစ်မျိုးနောက်ကလေးငယ်တွေမှာပိုပြီးဆိုးရတယ်ဟိုက်ပါမက်ထရိုပီးယားလို့ခေါ်တဲ့မျက်လုံးဟာစာမန်ထက်ပိုတိုပြီးတော့မှန်ဘလူးအခုံးကိုတတ်ရတယ်မျက်လုံးမှုန်ခြင်းတစ်မျိုးနောက်ကလေးငယ်တွေမှာစာမန်ကြပါပါပေါ့ estimated lens ဆိုပြီးတော့မျက်တည်မှာဖြစ်ဖြစ်အထက်မှာရှိတဲ့အမှန်မလူပဲဖြစ်ဖြစ်အခုံးမညီလို့တတ်ရတဲ့ပါဝါတစ်မျိုးပေါ့
ဟုတ်ကဲ့ဆရာမအဲ့ဒါတွေကိုကာကွယ်လို့ရလား
အဓိကမိဘကမိုးရပါလို့ပြောရမှာပေါ့အဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဖြစ်နေတဲ့ပုံစံတော့ကာကွယ်လို့မရပါဘူးဒါပေမဲ့ခလီးရဲ့အမြင်အာရုံဆုံးရှုံးမသွားအောင်လို့ဒီမျက်မှန်ကိုတတ်တဲ့အရွယ်မှာကျောင်းမနေခင်မှာစပြီးတော့တတ်မယ်ဆိုရင်တော့အမြင်အာရုံမဆုံးရှုံးသွားအောင်ကာကွယ်လို့ရပါတယ်
ဟုတ်ကဲ့ဆရာမလက္ခဏာတွေကိုကြိုတင်ပြီးတော့သတိထားသင့်တာမျိုးရောရှိလား
အဓိကမိဘတွေကခလီးကြီးမှမှသိတတ်ပါတယ်လက္ခဏာတွေပြောရမယ်ဆိုရင်အဓိကတော့မွေးစားတွေကတင်ထိုင်ပါတယ်ကလေးမွေးပြီးတဲ့လူနာပြုဆရာမပဲဖြစ်ဖြစ်ဆရာဝန်ရဖြစ်ဖြစ်လက်နေတံမီလေးနဲ့မျိုးလုံးကိုထိုးကြည့်လိုက်တာနဲ့ကိုမွေးရပါချိုးရင်းကျွက်ရှိသလားမွေးရပါမျက်တိတော့ကြီးသလားမွေးရပါရေတင်အတွင်းတင်ပါသလားဆိုတော့တင်ထိုင်ပါတယ်နောက်မိဘကိုနိုင်ကိုကကလေးမိခင်တို့ကိုစုနေတဲ့အချိန်မှာအမေကိုပြုံးပြတယ်အမေမျိုးလုံးကိုကြည့်တယ်အဲ့လိုမှကလေးကအမေကိုလည်းပြုံးမပြနိုင်ဘူးအမေမျိုးလုံးကိုလည်းမကြည့်နိုင်ဘူးဆိုရင်အမင်းအာယုံတစ်ခုတစ်ခုချိုးရင်းနေပြီဆိုတာသိတာပါဒီထက်ပိုပြီးတော့ကြည့်လာတဲ့အရွယ်ဒီမှာဆိုရင်ကလေးတွေက TV ကြည့်ရယ်ကာတွန်းကားကြည့်ရယ်သူတို့မမြင်ရတဲ့အခါမှာအရှိကိုသွားတိုးပြီးစက်ကြည့်ကြတာမျိုးဖြစ်ပါတယ်။ဒီခါဒီမှာကျရင်စနေတာပါဝါရှိတဲ့ကလေးတွေမှာခေါင်းကိုစောင်းကြည့်တာမျိုး၊လင်းကြည့်တာမျိုး၊ပုံစံမျိုးမျိုးနဲ့မမြင်ရတဲ့ဆိုတာကိုသတိထားမိတဲ့လက္ခဏာတွေရှိပါတယ
်။ဟုတ်ကဲ့ဆရာမကြီး။အခုလိုဒီလက္ခဏာတွေပေါ်လာပြီဆိုရင်တော့ဒါမဖြစ်မနေမျက်စိစမ်းရတော့မနေထားပါတော့။ဒါပေမဲ့လက္ခဏာတွေမပေါ်လဲဒီကြောင်းမတက်ခင်အရွယ်ကတော့မဖြစ်မနေစမ်းတင်တယ်ပေါ့ဆရာမနော
်ဟုတ်ကဲ့
ဟုတ်ကဲ့ဆရာမအခုလိုဒီမျက်မှန်တက်ရခြင်းကြောင်းဘလို့အကျိုးကျေးဇူးတွေရောရနိုင်လဲ
မျက်စိရဲ့အမြင်ကကြီးကြီးလင်းလင်းနဲ့သူကတွေ့ရမယ်မဟုတ်လို့ရှိရင်တော့ကလေးကကြီးကြီးလင်းလင်းနဲ့တွေ့ရတော့ဘူးအဲမျက်မှန်တက်လိုက်ရတဲ့အတွက်ကြောင့်မလို့စာမမြင်ရလို့ဒုက္ခရောက်တဲ့ကိစ္စမျိုးတွေလည်းမရှိတော့ဘူးပေါ့ကျောင်းမှာဘုတ်ကစာတွေကိုလည်းမြင်ရမယ်စာတွေလည်းလိုက်နိုင်လာမယ်တခါလေလမ်းသွားတဲ့အခါခလုတ်တိုက်တာကနကနချော်လဲတာဒီလိုအနေဖြစ်နေတဲ့ဒုက္ခလေးတွေကလည်းကင်းဝေးသွားမယ်သူ့မျက်လုံးလေးကလည်းလေဒီအိုင်းနဲ့မဖြစ်နိုင်တော့ဘူး
ဟုတ်ကဲ့ဆရာမနောက်တစ်ခုပြဿနာဖြစ်တဲ့ကလေးတွေကစားရင်းနဲ့ထုံးမျက်စိတွေဝင်တော့အဲ့ဒီပြဿနာအတွက်ကိုဆရာမကြီးအရေးပါပုံလေးနဲ့စပြီးရှင်းပြပေးပါလား
အခုတလောပေါ့ကျမတို့မြန်မာပြည်မှာကောင်းကြီးစားလာတာကိုလည်းအများကြီးတွေ့လာရတယ်ဒီထုံးထုတ်ကလေးတွေလည်းမကဘူးရေတန့်ပလင်းအဟောင်းတွေလည်းမှာထုံးအရေးကိုအစင်းစင်းချော်ပြီးသားရောင်းတာတွေလည်းတွေ့လာတယ်အလွယ်တကူရှိနေတဲ့ဒီထုံးထုတ်ကလေးတွေကိုကလေးငယ်တွေကစောင့်ရင်းနဲ့တစ်စ်တ ခါလေးမှာအရေးတက်တင်းနေတာထုံးကြီးလေးဖြစ်တာကိုကလေးငယ်လေးကတယောက်နဲ့တယောက်ဆောင်းရင်းနဲ့ဖြစ်ပြီးဇလုံးတွေကိုထုံးဝင်လာတာကိုဒီမှာမကြခဏတွေ့လာရပါတယ်အဓိကကတော့ဆရာဝန်နဲ့ဝေးနေရမှာဖြစ်ဖြစ်မိဘတွေကဖြစ်ဖြစ်ဒီထုံးဝင်တဲ့ကိစ္စကိုသိပြီးတော့အကြောက်လန့်ရှိကြပါဘူးအရေးကြီးတဲ့ချက်ကဇလုံးရဲ့ပုံမှန် pH ကလည်း alkaline ပါပဲထုံးကလည်း alkaline ပါပဲအဲ့ကြောင့်မလို့ထုံးဝင်လို့ရှိရင် acid ဝင်တာထက်ကိုပိုပြီးတော့ဆူဆူဝါးဝါးဖြစ်တတ်ပါ
ဟုတ်ကဲ့ဆရာမအဲ့တော့ဘလို့ပြဿနာတွေတက်နေလဲဆရာမထုံးဝင်ခဲ့တာကိုချက်ချင်းတန့်စင်အောင်ပြန်မလုပ်ပေးနိုင်ဘူးဆိုလို့ရှိရင
်အရင်ဆုံးမကြည့်သွားမှုံသွားလာပါမယ်ဒီရက်ကမှတစ်ခါလေးစားလို့ရှိရင်ထုံးကတော်တော်များများ concentration နဲ့ဟာမျိုးပါလို့ရှိရင်မျက်စိကပေါက်ထွက်တဲ့ဒီနှလုံးပေါက်ထွက်တဲ့ဒီဖြစ်ပါတယ်အဲနောက်ပိုင်းမှာမျက်စိကမှဗမာလူမျိုးတွေပြောတဲ့အပြင်ပိန်းလို့ခေါ်တဲ့ corneal opacity ဖြစ်လာပါမယ်အဘယ်ကောင်နေနေလုံးနဲ့အကုန်လုံးကပ်ပြီးတော့ရှုပ်ထွေးလာပါမယ်။နေလုံးအထဲထဲထိစိတ်ဝင်သွားလို့ရှိရင်တော့အတွင်းဒိန်ကြီးရေဒိန်ကြီးဖြစ်လာပါတယ်။နောက်ဆုံးမှာနေလုံးကကြောက်စီပြီးတော့ spices လို့ခေါ်တဲ့နေလုံးတစ်ခုလုံးမှာတိမ်ကြီးဝင်သွားပြီးမျက်စိဆုံးရှုံးတဲ့အထိကိုဖြစ်နိုင်ပါတယ်။
ဟုတ်ကဲ့ဆရာမအဲ့တော့အဲ့လိုသို့သောဝါမဖြစ်အောင်ဘယ်လိုကာကွယ်သင့်လဲ
။အဓိကတော့ကွန်ဆာထားအိမ်မှာမစားကြဖို့ရယ်မဖြစ်မနေစားကြလို့ဆိုရင်တော့ထုံးတုပ်ကလေးတွေကိုကလေးတွေမမီတဲ့နေရာမှာဒီဒီကထိန်းသိမ်းထားပြီးပါနောက်တကယ်လို့ဝင်သွားပြီဆိုလို့ရှိရင်တော့ကလေးတွေရဲ့မျက်လုံးကိုရေနဲ့တိတိချာချာဆင်အောင်ဆေးပေးပါအနည်းဆုံး15မိနစ်ကနေမိနစ်30အထိကိုတိတိချာဆင်အောင်ဆေးပေးပါအလွယ်တကူရောက်မယ်ဆိုရင် normal saline ဆေးရည်နဲ့ဆေးပေးပါနောက်ကလေးကဘလောက်ပဲအောင်ငုံကိုကလေးရဲ့မျက်ခွန်ကိုလှန်ပြီးတော့မျက်ခွန်အောက်ထဲမှာခေါင်းဆောင်လေးနဲ့တုပ်ပေးပါမျက်ခွန်ကြီးရဲ့အောက်ထဲမှာဒီထုံးလေးတွေကစံနေတတ်ပါတယ်အပီးကြီးဆိုလို့ရှိရင်တော့မျက်စိဆရာဝန်တို့မဟုတ်မျက်စိဆေးရုံဆက်ချင်းနာယူပိုင်းမိနစ်ပိုင်းမဆိုင်နဲ့တွားပြပြီးတော့ကုသမှုခံယူပါလို့ကျွန်မအကြံပေးချင်ပါတယ်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။